Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဇန်နဝါရီလ5ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့ကနေဒိုင်းရိုက်အသံလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတက်ဆက်မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုင်းပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ sorry နိုင်ငံကအီရန်နဲ့တန်တမန်အဆက်အသွယ်ဖြတ်တောက်ပြီးတဲ့နောက် sorry ရဲ့မဟာမိတ်နိုင်ငံတွေကလည်းအီရန်နဲ့တန်တမန်အဆက်အသွယ်တွေဖြတ်တောက်လိုက်ကြပါပြီတနင်္လာနေ့ကကမ္ဘာအစုရှယ်ယာဈေးတွေတိတိတသာကျဆင်းသွားခဲ့ပါတယ် NLD ပါတီအစိုးရဖွဲ့တဲ့အခါပြည်ထောင်ချင်းရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
မြန်မာအစိုးရကပြည်ထောင်စုငင်းငယ်ရေးညီလာခံလို့အမည်ပေးထားတဲ့နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီ
းဒါကတော့ NCA စာချုပ်အရမကြာခင်ရပ်ပိုင်းတွင်းမှာကျင်းပတော်မယ့်နောက်ဆုံးအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကနေအားလုံးသဘောတူညီတဲ့ဆုံးဖြတ်ချက်အတည်ပြုချက်တွေရနိုင်အောင်မှာမဟုတ်ဘူးလို့သဘောတူကြတဲ့အကြောင်းတိုင်းရင်းသားအဖွဲ့တွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပါသဘောတူတဲ့အကြောင်းသတင်းထုတ်ပြန်ချက်ဖြစ်ပါတယ်ခင်ဗျာဒါရင်ပြည်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်။အဲဒီနောက်မှာတော့ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းမှာရခိုင်ပြည်နယ်အတွက်အချိုးမြက်အချိုးကျခွဲဝေပေးဖို့အဆိုပြုတဲ့အကြောင်းအပြင်လန်ဒန်မြို့ထိုင်းတန်ယုံရှိမှာတည်တံချမှတ်ခံရတဲ့မြန်မာရွှေ့ပြောင်းလုပ်သားနှစ်ဦးအတွက်တရားမျှတမှုရရှိဖို့တောင်းဆိုဆန္ဒပြခဲ့တဲ့အကြောင်းတွေကိုလည်းကြားရမှာပါ။ဒါတွေကိုအလှည့်ပေးခြင်းအခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံငါသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဦးစမိုးဝေတို့ကကြေညာပေးပါမယ်ခင်ဗျာ
။အီရန်နိုင်ငံတေဟရန်မြို့တော်မှာရှိတဲ့ Saudi Arabia တန်ယုံကိုဆန္ဒပြသူတွေကစီးနင်းဝင်ရောက်ခဲ့ပြီးတဲ့နောက် Saudi အစိုးရကအီရန်နဲ့တန်တမန်အဆက်အသွယ်ဖြတ်တောက်လိုက်ပြီးတဲ့နောက်မှာ Saudi ရဲ့မဟာမိတ်နိုင်ငံတွေကလည်းအီရန်နဲ့တန်တမန်အဆက်အသွယ်တွေဖြတ်တောက်လိုက်ကြပြီဖြစ်ပါတယ်။ဘာရိန်းနဲ့ဆူဒန်နိုင်ငံတို့ကအီရန်နဲ့တန်တမန်အဆက်အသွယ်ဖြတ်တောက်လိုက်တယ်လို့ UAE အာရဗ်စော်ဘွားများနိုင်ငံကလည်းအီရန်နိုင်ငံအတွင်းမှာရှိနေတဲ့တန်တမန်အရေးအတွက်ရှော့ချလိုက်ပြီးတန်မာကြီးအဆင့်ကနေတန်ယုံတန်ဝန်ကအဆင့်ကိုပြောင်းလဲရှော့ချလိုက်ပါတယ်။ဒါအပြင်အီရန်နိုင်ငံကိုဝင်ထွက်နေတဲ့လေကြောင်းပြန်တမ်းမှုတွေကိုလည်းရပ်ဆိုင်းလိုက်တဲ့အကြောင်းဆော်ဒီအာရေဗျနိုင်ငံကကြေညာပါတယ်။ဒီအတော်တွင်အမေရိကန်နိုင်ငံသမ္မတအင်ဂျူရောပြောခွင့်ရJosh Arnes ကဆော်ဒီနဲ့အီရန်နိုင်ငံတို့အနေနဲ့တင်းမာမှုတွေရော့ကြအောင်ဆောင်ရွက်ပြီးအခြေအနေတွေကိုထင်းထင်းသိမ်းသိမ်းကင်တွယ်ဖြေရှင်းကြဖို့ပြောပါတယ်။ရှီးယားဘာသာရေးကောင်းဆောင် Sheikh Nimar Nimar ကိုဆွန်နီဘာသာဝင်အများစုနေထိုင်တဲ့ဆော်ဒီအာရေဗျနိုင်ငံကစနေနေ့မှာကွပ်မြစ်လိုက်တဲ့နောက်တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါ။ရှီးယားဘာသာရေးကောင်းဆောင် Nimar နဲ့တခြား46ဦးတို့ကိုကွပ်မြစ်လိုက်တဲ့အကြောင်းဆော်ဒီအစိုးရကကြေညာပြီးမကြခင်မှာပဲဒေါသထွက်နေကြတဲ့အီရန်နိုင်ငံသားတွေကမြို့တော်တဟီရာမှာရှိတဲ့ဆော်ဒီတန်ယုံကိုဝင်စီပီအတွင်းမှာရှိတဲ့ပြည်ပေါ်ကတွေကိုရိုက်နဲ့ဖျက်ဆီးခဲ့ကြသလိုမရှက်မှာရှိတဲ့ sorry ကောင်စီဝင်ရုံးကိုလည်းတိုက်ခိုက်ခဲ့ကြပါတယ်။အဲ့ဒီတိုက်ခိုက်မှုတွေအတွင်းဆန္ဒပြသူ40လောက်ကိုအီရန်အစိုးရကဖမ်းဆီးထိန်းသိမ်းလိုက်ရာအဲ့ဒီလုံဆောင်မှုဟာဥပဒေနဲ့မညီညွတ်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောပါတယ်။ဒါပေမဲ့နီမားကိုကွပ်မြစ်လိုက်တဲ့လုပ်ရအပေါ်သမ္မတရူဟာနီကပြစ်တင်ဝေဖန်ပါတယ်
။ဒေသတွင်းအင်အားကြီးနိုင်ငံဖြစ်တဲ့ sorry Arabia နိုင်ငံနဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေအရှိန်မြင့်လာနေတဲ့အတွက်စိုးရိမ်ပူပန်မှုဖြစ်ရတဲ့အကြောင်းကုလသမဂ္ဂအထူးတွေတွင်ရင်မှုချုပ်ဘန်ကီမွန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။နှစ်ဖက်စလုံးကြားမှာရောဒေတာတစ်ခုလုံးထက်ပါပုံမဆိုးရသွားစေမယ့်လုပ်ရမျိုးကိုနှစ်နိုင်ငံစလုံးအနေနဲ့ရှောင်ကျဉ်ကြဖို့တောင်းဆိုလိုက်ပါတယ်။ဘာရိန်းနဲ့ဆူဒန်တို့ကလည်းအီရန်နိုင်ငံနဲ့တန်တမာအဆက်အသွယ်ဖြတ်တောက်လိုက်ကြောင်းပြောဆိုလိုက်တယ်လို့ UAE အာရဗ်စော်ဘွားများနိုင်ငံကလည်းအီရန်နိုင်ငံနဲ့ဆက်ဆံရေးကိုအဆင့်လျှော့ချလိုက်ပါတယ်။ဒီလိုမြင့်တက်လာတာကြောင့်ဒေတာတွင်စီးရီးယား၊အီရတ်၊ယေမင်အပါအဝင်တခြားနိုင်ငံတွေကိုလည်းအကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်လို့ George Washington University ကနိုင်ငံတကာရေးရာပါမောက်ခအင်မွန်ဂါရီကပြောဆိုပါတယ်။ဒီကိစ္စကစီးရီးယားနိုင်ငံအတွက်စတင်ဖြစ်ပေါ်လာစားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါထိခိုက်နိုင်တယ်လို့သတိပေးပါတယ်။ကုလသမဂ္ဂဟာပထမအကြိမ်စီးရီးယားနိုင်ငံတွင်တွေ့ဆုံဆွေးနွေးရေးကိုဒီလကုန်မှကျင်းပနိုင်မှုမျှော်လင့်ထားတာပါ။အခုလိုတင်းမာမှုအရှိန်မြင့်လာတဲ့အတွက်ကုလသမဂ္ဂရုရှားနဲ့အမေရိကန်ပြည်အောင်စုတို့ကနေအဖွဲ့တွေအတူတကွပါဝင်အောင်ကြိုးပမ်းနေမှုကိုခက်ခဲရှုပ်ထွေးသွားစေနိုင်တယ်လို့ဂရာဟိပ်ကပြောဆိုပါတယ
်။တရုတ်နိုင်ငံအစုရှယ်ယာဈေးကွက်မှာအစုရှယ်ယာပိုင်ရှင်တွေကရှယ်ယာတွေကိုရောင်းချမှုတွေများပြားတာ ဥရောပတိုက်မှာအစုရှယ်ယာဈေးတွေကျတာနဲ့အရှေ့လယ်ပိုင်းဒေသမှာတင်းမာမှုဖြစ်ပေါ်နေတာတွေကြောင့်အမေရိကန်နိုင်ငံကအစုရှယ်ယာဈေးတွေတင်းတင်းလာနေကတိတိတသာကျဆင်းသွားခဲ့ပါတယ်ညနေဈေးပိတ်ချိန်မှာ Dow Jones နဲ့ S&P အစုရှယ်ယာဈေးတွေ 3.6 ခန်းနှုန်းစီလောက်ကျသွားပြီး Nasdaq အစုရှယ်ယာဈေးဟာလည်း200ခန်းနှုန်းကျော်ကျဆင်းသွားပါတယ်တင်းတင်းလာနေအစောပိုင်းတုန်းကတော့အမေရိကန်ပြည်ထောင်စုရဲ့အဓိကအစုရှယ်ယာဈေးတွေဒီထက်မှကကျဆင်းနေကြရကနေဈေးပိတ်ခန်းနီးမှာအနည်းငယ်ပြန်တက်လာခဲ့တာပါတင်းနေလာနေကတကဘာလုံးအတိုင်းအတာနဲ့အစုရှယ်ယာဈေးတွေကျခဲ့တာဟာတိုးနိုင်ငံမှာအစုရှယ်ယာဈေးတွေ900ခန့်နှုန်းလောက်တိတိတသာထိုးကျသွားခဲ့တာကြောင့်အာနာပိုင်တွေကရှန်ဟိုင်းနဲ့ရှန်ဇန်အစုရှယ်ယာဈေးတွေကိုပိတ်ပစ်လိုက်ရပြီးတဲ့နောက်မှာနောက်ဆက်တွဲဖြစ်ပေါ်ခဲ့တာပါတိုးနိုင်ငံဟာကမ္ဘာဒုတိယအင်အားအကြီးဆုံးစီးပွားနိုင်ငံဖြစ်ပြီးတခြားတိုင်းပြည်အတော်များများအတွက်အရေးပါတဲ့ဈေးကွက်လည်းဖြစ်ပါတယ်ဂျပန်နိုင်ငံကနီကေအညွန့်ကိန်းဟာ300ခန့်နှုန်းကျသွားခဲ့ပြီးတော့ဟောင်ကောင်ကဟန်ဆန်အစုရှယ်ယာဈေးဟာဈေးပိတ်ချိန်မှာ 2.5 ခန့်နှုန်းကျဆင်းခဲ့ပါတယ်ခင်ဗျာ
အဖဂန်လူညုံရေးတပ်ဖွဲ့တွေကလက်နက်ကြီးတွေခိုင်းဆောင်ထားတဲ့တိုက်ခိုက်ရေးသမား၄ယောက်စလုံးကိုတပ်ပစ်လိုက်တယ်လို့အဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီလူတွေဟာတနင်္ဂနွေနေ့ညလေကနိုင်ငံမြောက်ပိုင်းမာဇာအီရှာရစ်မြို့မှာရှိတဲ့အိန္ဒိယကောင်စီဝင်ရုံအနီးအဆောက်အဦတစ်ခုတွင်မှပိုးအောင်နေကြတာဖြစ်ပါတယ်။တိုက်ခိုက်မှုတွင်အနည်းဆုံးလူညုံရေးတပ်ဖွဲ့ဝင်တဦးသေဆုံးပြီးတော့တခြား၉ယောက်ဒဏ်ရာရရှိသွားတယ်လို့ခရိုင်အုပ်ချုပ်ရေးမှူးရုံးရဲ့ပြောခွင့်ရသူတဦးဖြစ်တဲ့မူနာအမက်ဖာရာကာ VOA ကိုပြောပါတယ်တနတ်သမားတွေဟာအိန္ဒိယတန်တမာရုံးကိုရော့ကက်တွေနဲ့ပစ်ခတ်ပြီးတော့ဝင်ရောက်စီးနင်းမှုစူးစမ်းခဲ့ကြတဲ့တနင်္ဂနွေနေ့ညနေပိုင်းကလေးကအာဖဂန်လူညုံရေးတပ်ဖွဲ့တွေနဲ့ပြင်းပြင်းထန်ထန်အပြန်အလှန်ပစ်ခတ်နေကြတာပါတနတ်သမားတွေဟာနောက်ပိုင်းမှာအနီးမှာရှိတဲ့အဆောက်အဦတွေကိုဆုတ်ခွာပြီးတော့ခိုးလုံနေကြပါတယ်တနတ်သမားတွေမှာရော့ကက်ဒုံးကျည်တွေတနတ်တွေခိုင်းဆောင်ထားကြပြီးတော့တနင်္ဂနွေနေ့တညလုံးအာဖဂန်လူညုံရေးတပ်ဖွဲ့တွေနဲ့ရင်ဆိုင်တိုက်ခိုက်နေပြီးတနင်္လာနေ့ညနေအထိဝိုင်းထားခဲ့ကြပါတယ်တနင်္လာနေ့ညနေပိုင်းမှာကွန်မန်ဒိုတပ်ဖွဲ့ဝင်တွေကအဆောက်အဦရဲ့အပေါ်ကိုရခိုင်ရင်နဲ့ဆင်းပြီးတော့ရှင်းလင်းခဲ့ကြတာပါအခုကောင်စစ်ဝင်ရုံတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူး
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အစိုးရကိုဥဆောင်တဲ့အခါပြည်တွင်းညီညွတ်ရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာတဲ့အခါမှာလှုပ်ဆောင်ရမယ့်ပထမဆုံးတာဝန်ဟာညီညွတ်ရေးတည်ဆောက်ဖို့ဖြစ်ပြီးတကယ်ထိရောက်တဲ့ညီညွတ်ရေးညီလာခံတစ်ခုကျင်းပသွားမှာဖြစ်တယ်လို့ရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားလိုက်တာပါအခုလက်မှတ်ထိုးထားတဲ့အပြစ်ခရရဲ့ဆေးရေးစာချုပ်ကိုပုံမူပြီးတော့အားလုံးပါဝင်လာနိုင်အောင်လုပ်ရမယ်အကြောင်း NLD အစိုးရဟာအမျိုးသားညီညွတ်ဆေးရေးဆိုတဲ့မူဟောကိုအခြေခံတဲ့အစိုးရဖြစ်ရပါစေမယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကထပ်လောင်းပြောကြားသွားပါတယ်ပြည်သူတွေအနေနဲ့အပြောင်းအလဲကိုမဆိုးရင်ကြဖို့နဲ့အားလုံးအတွက်အကျိုးဖြစ်စေမယ်အပြောင်းအလဲမျိုးဖြစ်စေဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်စစ်မှန်တဲ့ Federal Democracy ပြည်တော်စုတိဆောက်နိုင်ရေးအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လေဒေါက်ဆန်းစုကြည်ကတိုက်တွန်းလိုက်ပြီး Democracy လှုပ်ထုံးလုံနေတဲ့အတိုင်းအားလုံးအတူတကွလက်တွဲလှုပ်ဆောင်မယ်ဆိုရင်နောက်လာမယ့်လွတ်လပ်ရေးနေ့တွေမှာတိုင်းပြည်ရဲ့အခြေအနေပုံမကောင်းမွန်လာမယ်ဆိုတာကိုယုံကြည်တယ်လို့ဒေါက်ဆန်းစုကြည်ကပြောကြားသွားပါတယ်
။ပြင်းအား 6.9 magnitude ရှိတဲ့မြေငလျင်ဟာအိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနေဆက်မှာတနင်္လာနေ့အာယုံမတက်ခင်အချိန်မှာလှုပ်ခတ်ခဲ့ရမှာအနည်းဆုံးလူ9ယောက်သေဆုံးပြီးတော့အများပြားဒဏ်ရာရရှိခဲ့ကြပါတယ်အဆောက်အဦပေါင်းများစွာကိုထိခိုက်ပျက်စီးခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြနေပါတယ်အတန်းပြင်းနဲ့ဂူဝါဟာတီမြို့ကလူထုဟာသူတို့ရဲ့နေအိမ်တွေလှုပ်ခါလာပြီးတော့စားအုပ်စင်တွေဘဝကနေစားအုပ်တွေပြုတ်ကျလာပြီးနောက်လမ်းမတွေပေါ်မှာထွက်ပြေးခဲ့ကြပါတယ်မြေငလျင်ဟာအိန္ဒိယနိုင်ငံမဏိပူမြို့တော်အင်ဖာရဲ့အနောက်မြောက်ဘက်ကီလိုမီတာ30กว่าကိုဝဟိုပြုတ်ပြီးတော့အနက်55ကီလိုမီတာမှာလှုပ်ခတ်သွားတာဖြစ်ပါတယ်မြင်းကလေးလှုပ်ခတ်မှုဟာအနောက်တောင်ဘက်ကီလိုမီတာ600กว่าဝေးမှာရှိတဲ့အနောက်ဘန်ကောက်ပြည်နယ်ကိုကတာနဲ့တောင်ဘက်ကီလိုမီတာ1185မိုင်กว่าမှာရှိတဲ့မြန်မာနိုင်ငံရန်ကုန်မြို့တို့ကတက်ရောက်မှုရှိခဲ့ပါတယ်
ဂျီဟတ်အစ္စလာမ်ဘာသာအစွန်းရောက်တွေဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်အဆိုးအဆုံးရန်သူတွေဖြစ်တဲ့အကြောင်းနဲ့စီးမချသတင်းတောင်များအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါဟာတယောစာတွေရေးတဲ့ချာလီအဗ်ဒိုသတင်းစာတိုက်ကိုတင်နာသမားတွေရဲ့ဝင်ရောက်တိုက်ခတ်မှုကြောင့်သွေးထွက်တမ်းရဖြစ်ပေါ်ပြီးတနေ့မပြည့်ခင်မှာအခုလိုအစီရင်ခံစာထုတ်ပြန်တာပါ Jihad Against Journalists ဆိုတဲ့ခေါင်းစဉ်နဲ့ပြည်သူနိုင်ငံ Paris မြို့အခြေစိုက် NGO အဖွဲ့တစ်ခုဖြစ်တဲ့ Nessie မချတဲ့တောင်မြအဖွဲ့ကဒီနေ့လနေ့မှာအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။လက်နက်ကိုင် Islamic စစ်သွေးကြောအဖွဲ့တွေဖြစ်ကြတဲ့ IS, Al-Qaeda, Boko Haram, Al-Shabaab စတဲ့အဖွဲ့စီးတွေဟာလူမှုအတိုင်းအဝန်အတွင်ဖြစ်ပေါ်နေတာတွေကိုရေးသားဖော်ပြလို့မရအောင်တရင်တော်တွေကိုချင်းချောက်တာအတန်တိတ်သွားအောင်လှုပ်ဆောင်တာတွေပြုလုပ်နေတဲ့အကြောင်းလဲအစီရင်ခံစာမှာစူးစီးဖော်ပြထားပါတယ်
။ American သမ္မတလောင်း Bill Clinton ဟာ2016ခုနှစ်ဒီမိုကရက်တစ်သမ္မတလောင်းဖြစ်နိုင်ခြင်းအရှိဆုံးဦးဆောင်နေသူဖြစ်တဲ့နိုင်ငံရေးဝန်ကြီးဟောင်းသူ့ရဲ့ဇနီးတဲ့ Hillary Clinton အတွက်ပထမဦးဆုံးတကူတော်မဲဆွေစီယုံရေးကိုတလင်းနာလေးမှာပြုလုပ်ခဲ့ပါတယ
်။ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံသားတွေကိုကိုစော်ဝင်းလိုင်နဲ့ဦးဆောင်မွေတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။NCA အပြစ်ခတ်တိုက်ခိုက်ရိုက်စေးစာချုပ်အရမကြာခင်ရက်ပိုင်းတွင်းမှာကျင်းပတော့မယ့်နောက်ဆုံးအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအားလုံးသဘောတူညီတဲ့ဆုံးဖြတ်ချက်အတည်ပြုချက်စတဲ့ရလက်တွေထွက်ပေါ်လာအောင်မှမဟုတ်သေးဘူးလို့ရွေးကောက်ပွဲအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရော NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာပါတူညီတဲ့သဘောထားရှိနေပါတယ်NLD ပါတီဥက္ကဋ္ဌဒေါံစန်းစုကြည်ကလည်းမနေ့ကသူမရဲ့လွတ်လပ်ရေးနေ့မိန်ကွန်းထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့စည်းပြီးချိန်မှာပထမဆုံးတောင်းပန်ဟာငြိမ်းချမ်းရေးတည်ဆောက်ဖို့ဖြစ်ပြီးတကယ်ထိရောက်တဲ့ငြိမ်းချမ်းရေးညီလာခံတည်းရဲ့ကျင်းပသွားမှာဖြစ်တယ်လို့ထည့်သွင်းပြောဆိုခဲ့တာပါမတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးပါမယ်ခင်ဗျာ
မြန်မာအစိုးရကပြည်ထောင်စုငြိမ်းချမ်းရေးညီလာခံလို့အမည်ပေးထားတဲ့နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီး NLD ပါတီကတာဝန်ရှိသူတွေနဲ့တိုင်းနာလနဲ့ကိုင်ရှစ်ဖွဲ့ရဲ့ကိုယ်စားလှယ်တွေဟာမနေ့က NLD ရန်ကုန်ဌာနချုပ်မှာနှစ်ဖက်ပထမဆုံးအကြိမ်တရားဝင်တွေ့ဆုံပြီးသဘောထားအမြင်တွေကိုဆွေးနွေးခဲ့ကြတာပါအဲ့ဒီမှာအဓိကနှစ်ဖက်စလုံးတူညီတဲ့အမြင်သဘောထားကိုတိုင်းနာလနဲ့ကိုင်အဖွဲ့ကိုယ်စားလှယ်ဖြစ်တဲ့ဥက္ကုမြင့်ထွန်းက VOA ကိုအခုလိုပြောပြပါဗျာ
ကျွန်တော်တို့ဒီနိုင်ငံနဲ့ပြီးတော့အဓိကအားဖြင့်တော့လက်ရှိကျောင်းလက်ထက်မှာအားကြီးလက်မှတ်ရေးထိုးနိုင်ရတယ်အာဒီဆက်ပေါ်မှာကောင်းတဲ့မျိုးရှိအတူပြည်နိုင်တယ်။လက်ရှိကျောင်းလက်ထက်မှာလည်းနိုင်ငံချင်းတွေကစပြီးရမှာစပြီးတော့အုပ်မြစ်ကိုချနိုင်ရည်ရွယ်ချက်ပါမယ်။ဒီကနိုင်ငံရေးအတူတက်မှုတရားကိုပဲပေါ်တိကထားပြီးရဒီလိုမျိုးနေနေလာတော့ပြန်ပါနိုင်တဲ့အချင်းရှိပါတယ်။ဒီလိုလာကမှာတော့ကျွန်တော်တို့ကောင်းတဲ့တရားကိုဆွေးနွေးပြီးတော့မှအဖြေထားအောင်ဒီဆွေးနွေးကြပြီးတော့ရလာနေတော့ရအောင်ရအဲအရေးနေခံပြီးတော့မရှိသေးပါဘူး။အဲ့ဒီရတူတူပြည့်ကူရတာအဓိကထားပါဖြစ်ပါတယ်။ဒါနဲ့ကျွန်တော်ခုနညီမောင်လေးပါဝီနဲ့ပတ်သက်တော့ဒီတော့ဆန်းကြီးကျက်လက်နည်းလွတ်လပ်ရေးနေမခုနမှာအထည်ကြီးနဲ့ပြောတော့အလုံးပေါင်းမှုအခြေခံပြီးတော့အဲ့ဒီအလုံးပေါင်းရေးဆောင်ရွက်တော့မယ်ဆိုတော့ဒီနေ့ခုမှာထည့်သွင်းပြီးတော့ပြောကြတော့တယ်
။ဒါပေမဲ့လက်ရှိအစိုးရကဥဆောင်ကျင်းပတဲ့ငြိမ်းချမ်းရေးညီလာခံမှာ NLD ဘက်ကနိုင်ငံရေးပါတီကိုယ်စားလှယ်အနေနဲ့ပဲပါဝင်မှာဖြစ်တယ်လို့ဥက္ကုမြင့်ထွန်းကပြောပါတယ်။
အစီအပြတ်တန်ကြီးအရာပေါ့လေ။ရရတော့ဘူး။အနေရီကအနိုင်ရတာလည်းပါလိဆိုမှလည်း။ဒါပေမဲ့အစိုးရအနေနဲ့အနာကိုလက်ပြန်လက်ခံရယူထားတာမရှိဘူး။ဒီအတွက်အခုလက်ရှိဖွဲ့စည်းထားတဲ့ဒီလိုအရာပဲ။ဒါသာဖြင့်အစီအဖွဲ့ကြီးနေနေရကျွန်တော်တို့ဒီအစိုးရတို့လူမျိုးကောင်းစဉ်မျိုးအကူအညီနဲ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့။ဒါတော့ကျွန်တော်တို့ဒီလွတ်တော်လူကိုယ်စားလူမျိုးခွဲဆိုနေမှာတော့ဒါသာဖြင့်မြေပြင်ကျတာပါကောင်းတဲ့ငါထောက်ဆက်နေပြီးတော့ပုံမှန်နိုင်ရတဲ့အခြေအနေထားအောင်မူပြီးတော့တော့ကြည့်လို့ကြိုးစားနေရတယ်။ဒီကနေ့မျိုးကြီးခွဲတဲ့ကိုယ်ကိုယ်တော့နားမှာလည်းမဟုတ်ဘူးတော့ကျွန်တော်တို့အောင်မင်းပါလို့ဒီကအစီအစဉ်ရတယ်ပြီးရတယ်။ဒီကနေ့မျိုးကြီးခွဲကြတာဒီအချိုးကြပြီးတော့ပါဝင်ရှိတာ
။အပြစ်ကရဆဲရေးစာချုပ် NCA မှာပါတဲ့အချက်တွေကိုလက်ရှိမြန်မာအစိုးရဘက်ကအစစ်စစ်အကောင့်ထဲပေါ်ဆောင်ရွက်နေရမှာအခုနောက်ဆုံးအဆင့်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးဆွေးနွေးပွဲကိုဇန်နဝါရီလ12ရက်နေ့မှာကျင်းပဖို့ပြင်ဆင်နေတာပါအစိုးရတက်မတော်လွတ်တော်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်တွေပါဝင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို9ရက်ကြာကျင်းပဖို့ရာထားပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးစီးပြီးနောက်မှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရပ်ဆိုင်းထားပြီးနောက်လွတ်တော်တက်တန်းအစ်စ်ခေါ်ယူပြီးနောက်အစိုးရအစ်စ်ဖွဲ့စည်းပြီးချိန်မှာလွှဲပြောင်းပြီးဆက်လက်အကောင့်ထဲပေါ်ဆောင်ရွက်မှာဖြစ်တယ်လို့ဥက္ကုမြင့်ထွန်းကပြောပါရယ်။သမရဦးသိန်းစိန်အစိုးရကဥဆောင်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတော့အစိုးရလွတ်တော်တက်မတော် နိုင်ငံရေးပါတီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေအပြင်လေလာသူတွေအပါအဝင်စုစုပေါင်းလူဦးရေ950တက်ရောက်ဖို့စီစဉ်ထားပါတယ်ရှင်
မအင်ဂျင်နိုင်ပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းယင်းနှိမ့်မြုံနံမှုမှာရခိုင်ပြည်နယ်အတွက်အချိုးကျခွဲဝေပေးဖို့အစိုးပြုချက်ကိုအစိုးရတဲ့လက်ထက်မှာရရှိလာနိုင်ဖို့ရခိုင်နိုင်ငံရေးအတိုင်းဝိုင်းကမျှော်လင့်နေကြပါတယ်ပြည်နယ်အတွက်အရေးကြီးတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေထဲမှာထဲထဲဝင်ဝင်ပါဝင်ခွင့်မရပေမဲ့ပြည်နယ်တွင်းအလုတ်ကိုင်းအခွင့်အလမ်းတွေတိုးပွားလာပြီးဒေသဖွံ့ဖြိုးတိုးတက်ရေးမျှော်လင့်ချက်နဲ့စီးပွားရေးစီမံကိန်းတွေကိုကြိုဆိုတဲ့အကြောင်းကိုလည်းပြောဆိုခဲ့ကြပါတယ်။မတ်တင်ကြီးထိုက်ကစုစည်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တွင်းကကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထဲပေါ်ဖို့အတွက်တရုတ်နိုင်ငံပိုင် CITIC Group Corporation ဦးဆောင်တဲ့လုပ်ငန်းစုကတင်တာအောင်မြင်ခဲ့တဲ့အပေါ်ရခိုင်အမျိုးသားပါတီကကြိုဆိုပါတယ်။ရခိုင်ပြည်နယ်အတွက်အရေးပါတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးမှာရခိုင်ပြည်သူတွေပါဝင်ဆုံးဖြတ်ခွင့်မရပေမဲ့ရခိုင်ဒေသဖွံ့ဖြိုးရေးအတွက်မျှော်လင့်ပြီးဖွံ့ဖြိုးရေးလုပ်ငန်းတွေကိုကြိုဆိုပါတယ်လို့ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့ကပြည်ထောင်စုအတွင်းမှာဒီထိုင်နေကြတဲ့လူမျိုးတစ်မျိုးပြည်ပြည်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပြည်ထောင်စုခိုင်မြဲမှုနဲ့ခိုင်ပြည်သူတို့ရဲ့ငတ်လည်နေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာစီလိုမှုလူငယ်တွေအတွက်နဲ့ပတ်သက်တဲ့job creation တွေအားလုံးကိုကျွန်တော်လိုလားတာမို့လို့ကျွန်တော်တို့ကတော့စီမံကိန်းကြီးတွေဆက်ယုံကြီးတွေစက်တန်းကြီးတွေနဲ့ကျွန်တော်တို့ဒေသမှာပုံပြလာမယ်ဆိုရင်ကြိုးဆိုပါတယ်အဲ့ဒီရဲ့အခွင့်အရေးတွေကိုရဖို့လေကျွန်တော်တို့လုပ်နေပါတယ်ဒီခိုင်ပြည်နယ်ရဲ့အမတန်အရေးကြီးတဲ့ center area မှာရှိတဲ့ကြောက်ဖြူရုံးနဲ့စက်တန်းကိုနိုင်ငံတော်ရဲ့ကြီးမားတဲ့စီမံကိန်းကြီးတစ်ခုဖြစ်နိုင်ငံကြားကုမ္ပဏီကြီးတွေနဲ့အကောင့်ထေပို့တဲ့အခါမှာဒီခိုင်ပြည်သူလူထုအတွက်ရခိုင်နှုန်းတစ်ခုကတော့ဖြင့်ရင်းနှီးညွှန်းနှံမှုမှာပါစေရှင်ပါအဲ့တော့ကျွန်တော်ဒီလိုဝါမှာရှိရာခံနှုန်းကိုနိုင်ငံတော်ဆိုရကဂျီနီညွှန်းနှံပါတယ်။စကန်နဲ့ပတ်သက်တဲ့မြေကြီးတန်ဖိုးနေတဲ့900ခန်းနှုန်းဂျီနီညွှန်းနှံစရာမလိုဘဲနဲ့ရတယ်လို့ပြရပါတယ်။အဲ့တော့ကျွန်တော်တို့ကပြီးခဲ့တဲ့လွှတ်တော်မှာလည်းကျွန်တော်တို့ကတင်ပြပါတယ်။နိုင်ငံတော်ဆိုရဘက်ကရှိရာခံနှုန်းနော်တရားရခံနှုန်းထဲမှာရှိရာခံနှုန်းဂျီနီညွှန်းနှံနိုင်ငံရှိခဲ့လို့ရှိရင်900ခန်းနှုန်းကိုပြည်တော်စုဆိုရကယူသွားပါ။ကျန်တဲ့900ခန်းနှုန်းကိုရခိုင်ပြည်သူလူထုရဲ့ကျန်းမာရေးပညာရေးလမ်းပန်းဆက်သွေးကဏ္ဍတွေမှာအသုံးပြုနိုင်အောင်ကျွန်တော်တို့က900ခန်းလုံးရင်းနှီးတုံ့နှံခွင့်ကိုပြည်သူလူထုကိုသာပေးပါလို့ကျွန်တော်တို့တင်ပြခဲ့တာရှိပါတယ်
။နောက်ထပ်လာမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်မဲ့အစိုးရတဲ့လက်ထက်မှာကြောက်ဖြူအထူးစီးပွားရေးဆောင်ရင်းနှီးမြုံနှံမှုတွေကရခိုင်ပြည်နယ်အစိုးရကအချိုးကျအချိုးခန့်စားခွင့်ရဖို့မျှော်လင့်တယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်
။ဖြစ်လာနိုင်မယ့်လာတော့ရှိပါတယ်။ဒါကတော့ကျွန်တော်တို့နော်ဒီစီမံကိန်းတစ်ခုလုံးကိုကောင်တီထိုးရမယ်တာဝန်ပြီး2016နော်ဧပြီလမှာပို့ထောင်းတဲ့ပြည်ထောင်စုအစိုးရပုံမှန်ပဲမြည်ပြပါတယ်။အဲဒီကာလမှာခုနကရင်းနှီးညွှန်းနှံမှုအရှိုးနော်ရခိုင်နှုန်းဥမာ85 85 90 30အဲ့ဒါမျိုးပေါ့နော်ဒါနိုင်ငံခြားကုမ္ပဏီတွေက90ဆိုရင်ပြည်ထောင်စုက30ရခိုင်နှုန်းပြည်ထောင်စုဆိုပြီးမှနိုင်ငံသားကုမ္ပဏီပါဝင်ဖို့လေဒါအစိုးရစသဖြင့်ဒီရင်းနှီးညွှန်းနှံမှု ratio နဲ့ပတ်သက်တဲ့အခါမှာကျွန်တော်တို့ပြန်ပြီးဆွေးနွေးဖို့ရှိတယ်လို့ကျွန်တော်တို့နားလည်ပါတယ်။အဲ့ဒီတော့ဒီ business model နဲ့ပတ်သက်တဲ့ကဏ္ဍ accounting ဖို့ရဲ့ကဏ္ဍမှာတော့ဖြစ်နေလာမယ့်အစိုးရရဲ့လုပ်ပိုင်ခွင့်ပေါင်းထည်မှာရှိတာမို့လို့အဲ့ဒီကာလမှာပို့ထောင်းတဲ့အစိုးရရဲ့လုပ်ရည်ကံရင်ပြည်သူလူထုပေါ်မှာထားအပ်တဲ့စေတနာကြီးကြီးရောက်ရောက်เนาะဒါဒါဆောင်ရွက်ခဲ့လို့ရှိရင်ကျွန်တော်တို့အကျိုးခံစားခွင့်ရမှာဖြစ်ပါတယ်
။ကြောက်ဖြူထူစီးပွားရေးဆောင်စီမံကိန်းကြောင့်မြေသိမ်းရာသိမ်းမှုတွေမှာလည်းစီမံကိန်းအတွက်အ ਨੇ ဆုံးလိုအပ်တဲ့မြေ area ကိုမူလပိုင်ရှင်တွေနဲ့ညှိနှိုင်းထားတဲ့ဈေးနှုန်းနဲ့ရယူမယ်လို့သိရှိထားတဲ့အကြောင်းလဲဒေါက်တာအေးမောင်ကပြောပါတယ်။ကြောက်ဖြူထူစီးပွားရေးဆောင် area ကို4289ဧကအသုံးပြုဖို့ဒီလကုန်ပိုင်းမှာတက်တန်းကုန်မဲ့ပြည်တော်စုလွှတ်တော်ကပြီးခဲ့တဲ့လကုန်ပိုင်းကအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒီဇမလ30ရက်နေ့မှာတော့ကြောက်ဖြူထူစီးပွားရေးဆောင်စီမံကိန်းကိုတရုတ်အစိုးရပိုင်း CITIC Group Corporation ဦးဆောင်တဲ့လုပ်ငန်းစုကတင်တာအောင်မြင်တဲ့အကြောင်းကြေညာခဲ့ပါတယ်။အခုတင်တာအောင်မြင်တဲ့လုပ်ငန်းစုထဲမှာတော့ထိုင်းနိုင်ငံက CP Group ပါဝင်ပြီးကျန်တဲ့တရုတ်ကုမ္ပဏီ၅ခုတို့ကတော့ China Harbor Engineering, China Merchant Holding International, TETA Investment Holding, Yunnan Construction Engineering Group နဲ့ CITIC တို့ဖြစ်ကြပါတယ်ရှင်
။မတင်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့တေဒန်ချမှတ်ခံရတဲ့မြန်မာရွှေပြောင်းလုပ်သားနှုတ်အတွက်မနေ့ကလန်ဒန်မြို့ကထိုင်းတန်ယုံရှိမှာဆန္ဒပြတောင်းဆိုကြတဲ့တဲ့ရင်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။ ဇန်နဝါရီလ၄ရက်နေ့နေ့လယ်တနာရီကနေ့၄နာရီအတွင်းလန်ဒန်မြို့ထိုင်းတန်ယုံရှိမှာမြန်မာနဲ့ဗြိတိန်နိုင်ငံသားအချို့ပါဝင်တဲ့ဆန္ဒပြသူ40လောက်စုဝေးပြီးဆန္ဒပြခဲ့ကြတာပါခုလိုဆန္ဒပြတာဟာမြန်မာရွှေပြောင်းလှုပ်သားနှစ်ဦးကိုတတ်တည်မခိုင်းလုံမဲ့အမြင့်ဆုံးတေဒံချမှတ်လိုက်တာကိုသဘောမတူတဲ့အကြောင်းပြသဖို့နဲ့ဆွဆွဲခံရသူ2ဦးနဲ့တပ်ဖြတ်ခံရသူ2ဦးလုံးအတွက်တရားမျှတမှုရှိအောင်စီရင်ချက်ကိုပြန်လည်သုံးသပ်ပေးဖို့တောင်းဆိုတာဖြစ်တယ်လို့ဆန္ဒပြပွဲကိုစီစဉ်တဲ့ကိုထိန်လင်းကခုလိုပြောပါတယ်
ဘာဖြစ်လဲဆိုတော့ဒီ24ရက်နေ့ကနေပြီးတော့ကော်စီတရားရုံးကနေပြီးတော့ထားလိုက်တဲ့ပေါ့နော်တရားစီရင်ရေးနဲ့ပတ်သက်ပြီးတော့စမမှုမတရားဘူးဆိုတာကိုထုတ်ပေါ်ပြသခြင်းဖြစ်ပါတယ်ဒီနေ့ပေါ့နော်လူပေါင်း40ကျော်လောက်တော့တက်ရောက်တယ်ပေါ့နော်ဒီကလေးတွေကိုလွှတ်ပေးဖို့ကျွန်တော်တို့တောင်းခဲ့တယ်ဆိုင်းတရားကြီးရဲ့ချလိုက်တဲ့ဥစ္စာကိုပြန်ပြီးတော့ review လုပ်ဖို့ကျွန်တော်တို့တောင်းဆိုခဲ့တယ်ဆိုင်းတိုင်ရုံးမှာရှိတဲ့ကတောင်းအစီအစဉ်လူကိုစာရီကိုပြရခဲ့တယ်
မြန်မာနိုင်ငံသားရွှေ့ပြောင်းလှုပ်သားနှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကို2014ခုနှစ်စက်တင်ဘာလအတွင်းကထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းပေါ်မှာဗြိတိန်နိုင်ငံသားလူငယ်နှစ်ဦးဖြစ်တဲ့ဒေးဗစ်မေလာနဲ့ဟနာဝစ်ထရစ်တို့ကိုတတ်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံကော့စမွေတရားရုံးကနေဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်ခဲ့တာဖြစ်ပါတယ်မြန်မာရွှေ့ပြောင်းလှုပ်သားနှစ်ဦးဟာအစပိုင်းမှာလူတက်မှုအတွက်အပြစ်ဝင်ခံခဲ့ပေမဲ့သူတို့ကိုညှဉ်းပန်းနှိပ်စက်ပြီးဖြောင်းချက်ပေးခိုင်းတာဖြစ်တဲ့အကြောင်းနောက်ပိုင်းမှညင်းဆိုခဲ့ပါတယ်။သူတို့ရဲ့ရှင်းနေတွေကတော့ပြစ်မှုထင်ရှားတွေ့ရှိကြောင်းစီရင်ချက်ချရာမှာအရေးကြီးတဲ့တပ်သေးတွေဖြစ်အသုံးပြုတဲ့ DNA အထောက်အထားတွေကိုကင်တွယ်ရာမှာမှားယွင်းမှုတွေရှိတယ်လို့ပြောပါတယ်။လန်ဒန်မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲမှာထိုင်းတရားရုံးရဲ့တရားစီရင်ချက်ကိုမျှတမှုမရှိဘူးလို့ယူဆရတဲ့အကြောင်းတွေကိုလည်းကိုထိန်လင်းကအခုလိုရှင်းပြပါတယ်။
ပေါ်ပြားနဲ့ရိုက်တယ်ဆိုတာ DNA နဲ့ဒီပေါ်တေဝါရဲ့လူရဲ့ခန္ဓာကိုယ်မှာရှိတဲ့ DNA ကိုလည်းနေရဆိုတာလည်းဘုကင်းဆရာကြီးခွန်တစ်ကိုယ်တိုင်ကလည်းကြော်လာပြီးပါသည်ဒါသူတို့လည်းမခံဘူးဒါသူတို့ရဲ့ဖြစ်စဉ်တွေအကုန်လုံးကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်တော့မျက်မြင်သက်တည်ဆိုတဲ့ဟာကလည်းအမေခန်းမှာလုပ်တဲ့မျိုးသမီးကိုခေါ်တဲ့ကဲနောက် CCTV footage ကလည်းဒီ claim ရောက်ပေါ်တော့အားလုံးတော့ရောက်ပေါ်တော့ change ကြည့်ပြီးပြောင်းဝယ်တဲ့ဟာတွေပဲပြတယ်ပေတဲ့နေရာ claim တွေကိုဟိုနောက်တော့ဆိုတာပြပခြင်းလည်းမရှိဘူးသွားလည်းမသွားဘူးဒီစီစီဖူးတိတ်ကလည်းမခိုင်လို့ဘူးကျွန်တော်တို့ဆိုလို့ရှင်တာပေါ့နော
်ဆန္ဒပြသူတွေဟာအသက်ခံခဲ့ရတဲ့ဗြိတိန်လူငယ်နှစ်ဦးရဲ့မိသားစုဝင်တွေကိုစာနာထောက်ထားကြောင်းပြသခဲ့ကြပြီးထိုင်းဝန်ကြီးချုပ်ကိုလိမ့်မူထားတဲ့စာတစောင်ကိုဆန္ဒပြပွဲမှာပါဝင်သူတွေအားလုံးလက်မှတ်ရေးထိုးထားပြီးထိုင်းတန်ရုံရဲ့ကောင်စစ်ဝန်မစ္စတာချွန်နာဆတ်ဝတ်တီဝန်ဂရီကိုပေးအပ်ခဲ့ကြပါတယ်မြန်မာရွှေ့ပြောင်းလှုပ်သားနှုတ်ကိုတည်တံချမှတ်လိုက်တဲ့ကိစ္စကြောင့်မြန်မာနိုင်ငံရန်ကုန်မြို့ကထိုင်းတန်ယုံရှိနဲ့နိုင်ငံအနှံ့မြို့ကြီးတွေမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားတွေရောက်ရှိနေတဲ့ပြည်ပနိုင်ငံအချို့မှာလည်းအလားတူဆန္ဒပြတောင်းဆိုမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အခုတရားစီရင်ချက်ဟာအပိသက်စီရင်ချက်မဟုတ်ဘဲအယူခံဝင်နိုင်သေးတယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။ခုဆက်လက်ပြီးတော့မနေ့ကဇန်နဝါရီလ4ရက်နေ့မှာကြာရောက်ခဲ့တဲ့68ကြိမ်မြောက်မြမလွတ်လပ်ရေးနေ့အခမ်းအနားမှာဒေါက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းကိုသုံးသပ်ကြည့်မယ်ဆိုရင်လွန်ခဲ့တဲ့89နှစ်ကမြမလွတ်လပ်ရေးခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းပြောကြားခဲ့တဲ့မိန့်ခွန်းနဲ့များစွာဆင်တူနေပြီးမြမတွေလွတ်လပ်ရေးရရင်စည်းကမ်းရှိကြဖို့နဲ့နိုင်ငံပြန်လည်ထူထောင်ရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့တိုက်တွန်းထားတာစတဲ့တူညီချက်တွေရှိနေတာကိုတွေ့ရှိရပါတယ်။အကြောင်းစုံကိုဒေါ်လှလှတန်းကတင်ဆက်ပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့တမိုင်းတေနိုဝင်ဘာလ10ရက်ရွေးကောက်ပွဲကြီးမှာအပြတ်အသတ်နိုင်ငံရှိလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကအဖွဲ့ချုပ်မှာဇန်နဝါရီလ4ရက်နေ့ကကျင်းပခဲ့တဲ့68ကြိမ်မြောက်မြမလွတ်လပ်ရေးအခမ်းအနားမှာမြန်မာနိုင်ငံသားတွေဒီမိုကရေစီဖော်ဆောင်ရမှာကိုယ်နိုင်ငံကံကြမ္မာအတွေ့အလုံးလုံဆောင်ကြရမယ်လို့တိုက်တွန်းခဲ့တာတွေ့ရပါတယ်
။ကျမတို့လွတ်လပ်ရေးဟာမနှုတ်တော့ပါဘူး။ရင့်ကျက်လာပါပြီ။အခုကနေစပြီးကျမတို့အလုံးဟာကိုယ်နိုင်ငံရဲ့ကံကြမ္မာအတွက်ကိုတာဝန်ယူရမယ်အချိန်ရောက်ပြီဆိုတာကိုသဘောပေါက်ဖို့လိုပါတယ်။လူများမှတာဝန်ရှိတယ်၊လူများမှတာဝန်ရှိတယ်ဆိုတဲ့စိတ်နဲ့ကျမတို့ဆက်ပြီးသွားလို့မဖြစ်ပါဘူး။လူတိုင်းဟာကို့မှလည်းတာဝန်ရှိတယ်။ကို့နိုင်ငံဒီပြည်ထောင်စုကြီးတိုးတက်ဖို့အတွက်၊သာယာဖို့အတွက်၊ငြိမ်းချမ်းဖို့အတွက်၊ညှို့ဖို့အတွက်ကိုယ်မှတာဝန်ရှိတယ်ဆိုတဲ့စိတ်ဓာတ်နဲ့ဆက်ပြီးတော့လုပ်ရပါလိမ့်မယ်။တာဝန်မယူခြင်းလို့ရှိလို့ရှိရင်လွတ်လပ်ရေးရဲ့အရသာကိုခံစားရမှာမဟုတ်ပါဘူး။လွတ်လပ်ရေးရဲ့အရသာတော့ခံစားခြင်းနဲ့တာဝန်တော့မယူဘူးဆိုတာဟာဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူး။ကျမတို့လုပ်ရမယ့်အလုပ်တရားလေအင်တာမများပါတယ်
။အလားတူပဲသူမရဲ့ဖခင်ဖြစ်တဲ့မြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းကလည်းဗြိတိသျှတို့လက်အောက်ကမြန်မာနိုင်ငံမလွတ်လပ်မီတစ်နှစ်အလို့ကဇော်လိုင်လကပြောကြားခဲ့တဲ့မိကုံးမှာလေ
လွတ်လာရေးရခဲ့ရင်မြန်မာနိုင်ငံသားတွေအားလုံးဝိုင်းဝန်းကြိုးစားကြရမယ်လို့တိုက်တွန်းခဲ့တာဖြစ်ပါတယ်ခင်ဗျားတို့ကလွတ်လာရေးကိုလွတ်ကျင်ရင်လွတ်လာရေးရနိုင်လောက်တဲ့အချိန်ကြီးပါကြည့်ကြပါလွတ်လာရေးကိုလွတ်ကျင်ရင်လွတ်လာရေးနဲ့လွတ်လာရေးကိုရနိုင်တဲ့ညီညွတ်မှုကိုဖိတိတ်ထားပါလွတ်လာရေးကိုလွတ်ကျင်ရင်လွတ်လာရေးကိုရနိုင်တဲ့ရနိုင်လောက်ရနိုင်တဲ့
ထူတောင်မှုကိုလောက်ကြပါအဲဒီလိုလောက်ပြီးတဲ့နောက်လည်းပဲရှေ့ကိုလွတ်လာရင်အရတော့ဘူးခံစားခြင်းနဲ့စံစားခြင်းနဲ့သူလို့ရှင်လည်းပဲအလုံးလောက်ကြဖို့စီကံစီကြဖို့အခုနယ်ကလေးကအများတို့ကိုယ်ကိုခင်ဗျားတို့အကျင့်သိုးတယ်အကျင့်ဟောင်းတယ်ဟလားတောက်ခြင်းနေကိုရင်ကြဖို့လိုပြီးဆိုတာကျွန်တော်ကလေးပြောခဲ့တယ်ဒါပြင်လွတ်လာရေးရပြီဆိုရင်မြန်မာနိုင်ငံသားတွေစီကံရှိကြဖို့ကိုလေလမ်းပေါ်ထွက်
ကျောင်းကလည်းပဲအလုံးလာရေးရပြီဆိုပြီးတော့လောက်ကျင်လဲဆိုတော့ကကျွန်တော်တို့အရင်တကတုန်းကတွေ့ခဲ့တာဟိုဒါတပန်ချစ်တုန်းကတပန်ချစ်ဗမာလူလာရေးပေါ့။တရားသူစီဗမာလူလာရေးတုန်းကအဲ့ဒီတုန်းကသူတို့ချင်းလူလာရေးရပြီဆိုပြီးတော့လာအင်္ဒြာနယ်ပဲမကျွန်တော်တွေ့ခဲ့။ဘာတွေ့လဲဆိုလို့ချင်း လမ်းမပေါ်မဲ့ချေချောက်လမ်းမပေါ်မဲ့ချေလန်းအာလူလာရေးရပြီကွာတို့ပြီးတော့ဟိုလူတကာသွားတဲ့လမ်းမပေါ်မဲ့ထွက်ပြီးတော့ချေတွေချမ်းအဲ့တော့ကဒီလမ်းသွားလမ်းလမ်းလုံးတဲ့လူတွေအတော်ခွာကြအဲ့ဒါကလွတ်လာရေးမဟုတ်လွတ်လာရေးဆိုတဲ့အသိပဲပါလေလွတ်လာရေးဆိုတာကကိုတူတူတယောက်ကောင်းစားဖို့ဖြစ်စေညမျိုးလုံးကောင်းစားဖို့ဖြစ်စေလုံးတဲ့နေရာမဲ့တခြားတူတူတယောက်ရဲ့အကျိုးကိုမသိကြိုက်ပဲနဲ
Gunyame, Don San Suchi Gale, Yamau, Chi in the Ya, Yango Mu, Lama, Yaboma, Lampi de Pia, Go Uma, Pubi, Yamanang and Dari, Sikan Shibu, Luate, Lukulu, Tuya, Megonema, Piogevari.
Jamaro, neither do I, Bono, Dwala, Lushani, Nebe Dinangae, Chini, which must don't up. A good dealare, Kaja Lang and a Capine, Capine, Jama Sinzar. ลั้นก้าเป็นเนี่ยอะไรอาจารย์ว่าพระเจ้าเลยจิบารุยงเชมาไม่อยากเต้นเนี่ยการียัดท้าลูลาถ้าลูจะรู้สูรุษเนี่ยดีการียัดท้าเลยตุ้มยาฮะก้าเป็นเชมยาฮะดาสิกามาไล่นาราเวก็จะเป็นเส้นซาบิโรมยาจะเป็นเส้นซาราเวบ้าเจ้ามีลั้นเป็นนี่เลยหรือจิบาเส้นซาบาร์เออยงเชยาวเด็กข้าเจ้าบับลั้นเป็นนี่เลยสูรุษยงเชมาชีเลยปีเอต้ากันนี่บลั้นบ่อย่างนี้จ้ะถ้าหามาพิจารณา
ภาคเองบอกว่าองค์สันลูกจังขยันสิงห์นั่นเองที่มีเวลาสิเกเรมีมาดีมุกฤษีกังสังดององค์สันสุจีนี่เนี่ยกังสังพี่ดาวเวียนยูมาพี่เด็ดด้วยจังเลยมีมาในงานยี่อพยองเล่พี่ทุนลาบีลูเนมุบัวตายาวาบิโอลิเมลูเล่มีอาปีดูด้วยกันมีอลินเล่สิจาราด้วยอะไรเช่น
ဒီကနေ့ရွေးကောက်ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရပြည်ခိုင်ပြူပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွှတ်တော်နေရာများစုကိုလက်လွှတ်ရတာမှာဖြစ်ပါတယ်။ပါတီဝင်တန်းတဲ့ချီပီရှိတယ်လို့ဆိုတဲ့ပါတီကြီးတစ်ခုအနေနဲ့ပြည်ခိုင်ပြူပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရပ်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလား။အရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလို့ ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်ပြီးဖိတ်ခေါ်လိုက်ပါတယ်။အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ။ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်လေးကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
Current Music ပဲပေါ့နော်။ပဲဖြစ်တဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံက Global Square Music Team နဲ့လာရောက်ခြင်းဖြစ်ပါ
တော့ဒါကတော့အခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကသူတာဆောင်နဲ့ Americans တခွင်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းအားပေါ်မပြတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဦးစံမိုးဝေကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဥစွာတင်ပြပေးချင်တာကတော့အိန္ဒိယနိုင်ငံတို့ Deccan Herald သတင်းစာမှာဆောင်းပါးရှင်ဆူဗီယာပုံမိရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာနောက်ဆုံးကစားကွက်ကိုစတင်ရင်းဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။တမရဟောင်းနေနေနဲ့သူတို့ကျူးလွန်ခဲ့တဲ့အမားတွေအတွက်တရားစွဲဆိုခံရခြင်းကနေကင်းလွတ်ခွင့်ပေးဖို့အတွက်ဥပဒေတရားကိုအတည်ပြုပြဋ္ဌာန်းပေးဖို့မြန်မာအစိုးရကကြိုးပမ်းနေပါတယ်ဆိုပြီးတော့ဆောင်းပါးကိုစဖွင့်ထားပါတယ်မြန်မာသမ္မတဦးသိန်းစိန်ဟာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုချောမွေ့စွာအာဏာလွှဲပြောင်းပေးဖို့ကတိပေးထားပါတယ်ဒါပေမဲ့အစိုးရဟာသမ္မတဟောင်းနေအနေနဲ့တာဝန်ထမ်းဆောင်စဉ်ကာလကျူးလွန်ခဲ့တဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေအတွက်တရားစွဲမခံရအောင်အကာအကွယ်ပေးဖို့ဥပဒေပြဋ္ဌာန်းနိုင်မှုအတွက်ထောက်ခံမှုပေးအောင်NLD ကိုစည်းရုံးနေကြတယ်လို့យេតាထားပါတယ်။နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အောင်ပွဲခံအနိုင်ရပြီးတဲ့နောက်လက်ရှိအစိုးရလက်ထက်ခေါ်ယူတဲ့နောက်ဆုံးလွှတ်တော်မှာဒီကိစ္စပေါ်ထွက်လာတာဖြစ်တယ်လို့ထောက်ပြထားပါတယ်။နောက်ဆုံးခေါ်ယူတဲ့လွှတ်တော်တက်တန်းဟာဇန်နဝါရီလကုန်မှာပြီးဆုံးမှာဖြစ်ပါတယ်။ဥပဒေမှာအစိုးရကအငြိမ်းစားသမဏတွေအတွက်တက်ရှိထင်ရှားရှိစဉ်တစ်လျှောက်လုံးကိုရံတော်တယောက်နဲ့တခြားပုဂ္ဂိုလ်လုံခြုံမှုအတွက်တာဝန်ယူရမယ်လို့ပါတယ်လို့အပိုက်ခွဲ30မှာဆိုရင်လည်းသမရဟောင်းနေအနေနဲ့အလွန်ကြီးမားတဲ့စီရသွေးမှုလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကအစတရားစွဲဆိုခံရခြင်းမပြုအောင်အကာအကွယ်ပေးထားရမယ်ဆိုတဲ့အဓိပ္ပာယ်ပဲဖြစ်တယ်လို့យេតាထားပါတယ်။သမရဟောင်းနေရဲ့လုံခြုံရေးဥပဒေဟာမြန်မာနိုင်ငံကိုနှစ်ပေါင်းကြာရှည်အုပ်ချုပ်ခဲ့တဲ့စစ်ဆိုးရအနေနဲ့သူတို့ရဲ့ခေါင်းဆောင်တွေအတိတ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုအေးမြူနိုင်အောင်နောက်ဆုံးကြိုးပမ်းချက်ဖြစ်မယ်လို့လေးလာတုံ့တက်သူတွေကပြောတဲ့အကြောင်းយេតាထားပါတယ်။အပြည့်အစုံကို Deccan Herald သတင်းစာမှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြပေးချင်တာကတော့ Nikkei Asian Review Online စာဆောင်မှာဆောင်းပါးရှင် Motokazu Matsui ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တရုတ်ဦးဆောင်တဲ့စီးပွားရေးဖွဲ့စည်းရာအိန္ဒိယသမုဒ္ဒရာပတ်ချမ်းမှာစိတ်ကန်းနဲ့ဆက်မှုစုံတည်ဆောက်ဖို့ရှိနေတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာတရုတ်ကုမ္ပဏီတွေအများစုပါဝင်တဲ့အကျိုးအလုပ်ငန်းအဖွဲ့တစ်ခုကိုကမ်းလွန်သဘာဝတန်းဝေထွက်ရှိရာဒေသအနီးဆက်မှုစုံတစ်ခုတည်ဆောက်ဖို့အတွက်ရွေးချယ်လိုက်တယ်လို့ဆိုပါတယ်။နိုင်ငံရဲ့အနောက်ဘက်ခြမ်းရခိုင်ပြည်နယ်ကကြောက်ဖြူစုံဟာရေနံနဲ့သဘာဝတန်းဝေတွေထုတ်လုပ်နေပြီးတရုတ်နိုင်ငံစီကိုဓာတ်ရိုက်ပိုက်လိုင်းတွေနဲ့တွေ့တန်းထားပါတယ်။တရုတ်နိုင်ငံဟာတောင်မက်ကပ်ရဲ့အင်းကြီးချင်းမြန်မာနိုင်ငံမှာယင်းနှိမ့်ညွတ်မှုအစ်စ်တွေတုံးမြင့်ပြုလုပ်နေတာနဲ့အညီဩဇာတည်ရောက်မှုကလည်းတိုးမြားလာနေတယ်လို့យេតាထားပါတယ်။မြန်မာအစိုးရဟာ2014ခုနှစ်အတွင်းအိန္ဒိယသမုဒ္ဒရာကမ်းရိုးတန်းမှာရှိတဲ့မြေရိုင်း4200ဧကပေါ်မှာအထူးစီးပွားရေးဆောင်3ခုစောက်ဖို့စီစဉ်ခဲ့တယ်လို့ဆိုပါတယ်။တရုတ်အများစုဦးဆောင်တဲ့အကျိုးတူလုပ်ငန်းအဖွဲ့တွေဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်မှာလုပ်ငန်းတွေ10ခုလောက်လုပ်ပိုင်ခွင့်တွေရရှိခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စေအုပ်ချုပ်ရေးလက်ထက်နိုင်ငံတကာနဲ့အထူးကြံဖြစ်နေတဲ့ကာလတစ်လျှောက်မှာတရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ပတ်သက်လက်တွဲခဲ့ပြီးရေနံပိုက်လိုင်းတွေရေအားလျှပ်စစ်နဲ့အခြေခံအဆောက်အအုံဆိုင်ရာကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ပါတယ်။2017ခုနှစ်နောက်ပိုင်းအရတအစိုးရလက်ထက်မှာတော့မြန်မာနိုင်ငံဟာနိုင်ငံတကာမိသားစုနဲ့ပြန်လည်ထိတွေ့လာသလိုတရုတ်ရဲ့ဩဇာမှိန်လာခဲ့တယ်လို့យេតាထားပါတယ်။အပြောင်းလဲဟာပိုများလာပြီးတော့အနောက်နိုင်ငံတွေဘက်ပိုရင်းတဲ့ဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အစိုးရတက်လာရင်တိုင်းပြည်ကိုတရုတ်အစိုးရပေါ်အားထားနေမှုကနေရုံထွက်ဖွယ်ရှိတယ်စသဖြင့်យេតាထားပါတယ်။အပြည့်စုံကို Nikkei Asian Review မှာဖတ်ရှုနိုင်ပါတယ်။
ဒါကတော့ဥစံမိုးဝေစီစဉ်တက်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ American Style Alien 3 English Sa အစီအစဉ်ကိုထောက်လွှင့်ပေးမှာဖြစ်ပါတယ်။ဒေါ်လှလတန်းကစီစဉ်တက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံ့ကျိတ်တဲ့သဘောဖြစ်ပါတယ် Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လှလှတန်းစီစဉ်တက်ဆက်ထားတဲ့ American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ထုတ်လွှင့်နေကြကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။ American နိုင်ငံနဲ့တရုတ်နိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုနှုန်းကျဆင်းမယ်လို့ခန့်မှန်းထားတဲ့အတွက်အာရှတိုက်ရဲ့စီးပွားရေးမျှော်လင့်ထားလောက်ဖွံ့ဖြိုးမှုရှိနိုင်မှာမဟုတ်ဘူးလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကပြောလိုက်ပါတယ်။ဒီကြောင်းကို VOA သတင်းတောက် Steve Harman ကဘန်ကောက်မြို့အာရှဘျူရိုရုံးကနေပေးပို့ထားတဲ့သတင်းနဲ့အတူအာရှတိုက်ရဲ့စီးပွားရေးအခြေအနေအလားအလာတွေကိုအခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါဗျာ
။ရုပ်နဲ့ငါရဲ့2015ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်ခန့်မှန်းထားတဲ့9.2%ခန့်နှုန်းနဲ့လျော့ကျပြီး900ခန့်နှုန်းပဲရှိမှာဖြစ်ပြီးလာမယ့်နှစ်မှာလည်းဒီထက်ထပ်ကျပြီးတော့6.8%ခန့်နှုန်းသာရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဇူလိုင်လ16ရက်နေ့ကထုတ်ပြန်တဲ့အာရှစီးပွားရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအချိန်လျော့ကျလာတာကအာရှဒေသတွင်းကဖွံ့ဖြိုးဆက်နိုင်ငံတွေအားလုံးကိုပါထိခိုက်စေနိုင်တယ်လို့ ADB ကစီးပွားရေးပညာရှင်တဦးဖြစ်သူ Joe Zavelgich ကပြောပါတယ်။
An economy that essentially making an adjustment to a different growth model, one that relies less on export.
ဒီနိုင်ငံစီးပွားရေးကမတူတဲ့နမူနာပုံစံတွေကိုလိုက်ပြီးချိန်ခွင်ရှာညှိပေးသလိုဖြစ်နေပါတယ်။ပြည်စီးပွားရေးဟာကျွမ်းကျင်သူတွေနဲ့ရင်းနှီးမြှုပ်နှံသူတွေဘောကိုအခြေခံတာမျိုးမဟုတ်ဘဲဖွံ့ဖြိုးတိုးတက်မှုနဲ့ဝယ်ယူသုံးစွဲနိုင်မှုအားအပေါ်အခြေခံတဲ့စီးပွားရေးမျိုးဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတော်များများအတွင်းဒီနိုင်ငံမှာသူပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အတွက်ပြည်စီးပွားရေးအခုလိုဖွံ့ဖြိုးတိုးတက်လာတာပါ။
ပြည်နယ်ငယ်ရဲ့အစုရှယ်အညွန့်ကိန်းနဲ့မကြသေးခင်သတင်းပတ်တွေအတွင်းကြသွားကြတာကပြည်တွင်းဝယ်ယူသုံးစွဲမှုကိုမထိခိုက်နိုင်ဘူးလို့ ADB အဖွဲ့ကကောက်ချက်ချထားပေမဲ့လည်းအစုရှယ်ယာဈေးတွေကြသွားကြတာကြောင့်စီးပွားရေးတိုးတက်မှုဖြစ်လာနိုင်အောင်ပြည်နယ်ငယ်ကပုဂ္ဂလိကငွေကြေးကဏ္ဍဘက်ကနေအထောက်အကူပြုနိုင်ဖို့အလားအလာတိတ်မရှိလာပါဘူးစီးပွားရေးတုတ္တေတီရဲ့ခန့်မှန်းချက်အရကတော့ပြည်နယ်ငယ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာခန့်မှန်းထားတာတဲ့ပိုနေတော့ပဲဖြစ်ပါတယ်ဒါပေမဲ့လည်းမကြသိခင်ကဖြစ်သွားခဲ့တဲ့အစုရှယ်ယာအညွန့်ကိန်းတွေ30ရာခိုင်နှုန်းကျော်လောက်အထိအချိန်တိုတိုအတွင်းမှာကျသွားခဲ့တာကရင်းနှီးမြှုပ်နှံသူတွေအတွက်သာမကပဲကမ္ဘာစီးပွားရေးတစ်ခုလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဂရိနိုင်ငံမှာအစိုးရကချီးထားတဲ့အကျွေးတွေပြန်မဆန့်နိုင်ပဲဖြစ်ရမယ့်ကိစ္စဟာစိုးရိမ်စရာမဟုတ်ပဲကမ္ဘာစီးပွားအင်အားဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာအလားတူအခြေအနေမျိုးနဲ့ရင်ဆိုင်ရမယ်ဆိုရင်မတွေးဝန်စရာပဲလို့နိုင်ရှင်သုံးသပ်ပြောဆိုမှုတွေလည်းစီးပွားရေးပညာရှင်တွေအကြမ်းမှာထွက်ပေါ်လာခဲ့ပါတယ်။ ဂရီးနိုင်ငံရဲ့စီးပွားရေးဟာယူရိုငွေကြေးစနစ်နဲ့ချိတ်ဆက်ထားတဲ့အတွက်စိုးရိမ်စရာကောင်းတယ်ဆိုတာမှန်ပေမဲ့ဂရီးရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဟာယူရိုဇုန်တစ်ခုလုံးရဲ့၂%ခန့်နှုန်းပဲရှိပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးပမာဏဟာတစ်ကမ္ဘာလုံးမှာအမေရိကန်ပြည်ရင်ဒုတိယအကြီးဆုံးဖြစ်တဲ့အတွက်ပိုပြီးစိုးရိမ်စရာကောင်းတယ်လို့သုံးသပ်ကြတာဖြစ်ပါတယ်။နှစ်စဉ်ပြောင်းလဲနေတဲ့ဈေးနှုန်းတွေအတိုင်း GDP ကိုလိုက်မပြောင်းလဲပဲဒီအတိုင်းထားလိုက်ရင်တကယ်အစ်စ်အမှန်ဖွံ့ဖြိုးမှုဟာမနစ်ကနှုံးတဲ့နှစ်ရာခန့်နှုန်းလျော့နေနေရတယ်လို့ Bloomberg စီးပွားရေးသတင်းဌာနကစုဆောင်းရရှိထားတဲ့အချက်လက်ဒီမှာဖော်ပြထားပါတယ်။အဲ့ဒီလိုအရေးပါတဲ့အချက်တွေကိုတရုတ်အစိုးရက GDP ထဲမှာထည့်သွက်ထားဖို့မရဘူးလို့လည်း Bloomberg သတင်းဌာနကထောက်ပြထားပါတယ်။တခြားအာရှတိုက်အတွင်းကနိုင်ငံတွေအတွက် ADB ကထုတ်ပြန်ထားတဲ့အစိုးရခန်းစာတွေကိုပြန်ကြည့်မယ်ဆိုရင်တော့အာရှတိုက်တစ်ခုလုံးကစီးပွားရေးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းဟာမူလက 6.300 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 6.100 ခိုင်နှုန်းသာရှိတော့မယ်လို့ ADB ကပြန်လည်သုံးသပ်ခန့်မှန်းပါတယ်။ထိုင်း၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတို့ရဲ့အခုနှစ်ပထမ6လစီးပွားရေးအခြေအနေသိပ်မကောင်းလာတဲ့အတွက် ADB အနေနဲ့အစောပိုင်းမှလာတော့ကထုတ်ပြန်ထားတဲ့အရှိတောင်အရှာအတွင်းကနိုင်ငံတွေအတွက်စီးပွားရေးခန့်မှန်းချက်ထုတ်ပြန်ထားချက်ကိုပြန်လည်သုံးသပ်ပြီးတော့အစ်စ်ထုတ်ပြန်လိုက်ပါတယ်။အင်ဒိုနီးရှားအစိုးရအသစ်ကငိုရီမှန်းထားရတဲ့အများပြည်သူအတွက်သုံးဆွဲမဲ့ရန်ပုံငွေကိုရှော့ချသုံးဆွဲနေတာကြောင့်အင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအရင်က 9.500 ခန့်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 900 ခန့်နှုန်းပဲရှိတော့မယ်လို့ပြင်ဆင်သုံးသပ်လိုက်ရကြောင်း ADB စီးပွားရေးပညာရှင်ဂျိုးဇဗက်ဂစ်ကပြောပါတယ
် It took some time to get the budget in placeSo public spending has not met our expectations, but we are expecting.
အစိုးရအနေနဲ့ဇာတ်သွင်းခန့်မှန်းချက်ဆင်ကြနိုင်ဖို့အချိန်အတော်ယူခဲ့ရပါတယ်။ဒါကြောင့်အစိုးရရဲ့အများပြည်သူအတွက်အသုံးပြုတဲ့ရန်ပုံငွေအားလည်းကျွန်တော်တို့ထင်ထားသလောက်ရှိမနေပါဘူး။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်လုပ်ဆောင်နေတဲ့အတွက်ရှေ့မှာဖွံ့ဖြိုးမှုအရှင်ရလာစရာအကြောင်းတော့ရှိပါတယ
်။ထိုင်းနိုင်ငံမှာလည်းမနစ်မေလာကစစ်တပ်ကသွေးသွေးတောင်းယူမှုမရှိတဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းဝယ်ယူသုံးစွမှုအရှိန်ရော့ကျလာနေတာနဲ့စိုက်ပျိုးရေးဒေသတွေမှာမိုးခေါင်ရေရှားဖြစ်နေတာတွေကြောင့်စီးပွားရေးဖွံ့ဖြိုးမှုဟာအစောပိုင်းမှာ 3.600 ခန့်နှုန်းရှိမယ်လို့ ADB ကခန့်မှန်းထားခဲ့ရကအခုတော့ 3.200 ခန့်နှုန်းသာရှိတော့မယ်လို့ပြန်ပြင်သတ်မှတ်လိုက်ပါတယ်
။ We were expecting a strong pickup this year with more political stability in place but that shot to the
ဒါမျိုးတွင်နိုင်ငံရေးရတည်ငြိမ်မှုရှိလာနေတဲ့အတွက်အခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ပြန်ရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါပေမဲ့စိုက်ပျိုးရေးဖြစ်ထွန်းတဲ့ဒေသတွေမှာမိုးကောင်းရေရှားနေတဲ့ကိစ္စကအဓားစီလို့ဖြစ်နေပါတယ်
။အိန္ဒိယနိုင်ငံမှာမိုးကောင်းမွန်စွာရွာသွန်းခဲ့တာနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေရောက်လာနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာဟာငကိုခံမှန်းထားတဲ့အတိုင်းအပြောင်းအလဲမရှိပဲ 9.800 ခန့်နှုန်းရှိမယ်လို့ကြာတာပတိနေ့ကထုတ်ပြန်တဲ့ ADB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နီပေါ်နိုင်ငံမှာငရင်ကြီးလှုပ်ခဲ့တဲ့အတွက်စီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုအရှင်ကောင်းနေတဲ့အတွက်အဲ့ဒီနိုင်ငံအကြားအစိုးနဲ့အကောင်မျှသွားတဲ့သဘောဖြစ်နေတာကြောင့်တောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအကောင်နေစေဖြစ်ပြီးမူလက 9.200 ခန့်နှုန်းတိုးတက်မှုရှိမယ်လို့ခန့်မှန်းထားခဲ့ရကနေအခုတော့ 9.300 ခန့်နှုန်းရှိမယ်လို့ ADB ကတိုးမြင့်ခန့်မှန်းလိုက်ပါတယ်။လာမယ့် 2016 ခုနှစ်မှာလည်းတောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 9.600 ခန့်နှုန်းအထိတွန်းမြင့်လာလိမ့်မယ်လို့ ADB ကခန့်မှန်းပါတယ်။ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကဥဆောင်ပြီးတော့အဖွဲ့ဝင်68နိုင်ငံပါဝင်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်အနေနဲ့နောက်ထပ်ဒေသတွင်းစီးပွားရေးခန့်မှန်းချက်အသစ်ကိုစက်တင်ဘာလမှာထပ်မံထုတ်ပြန်ဖို့ရှိပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အခုတစ်ပတ်တူတဆောင်လင်အမေရိကန်အစီတခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်။အခုတစ်ပတ်တူတဆောင်လင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်နိုင်ငံကိုရောက်နေတဲ့မြန်မာအစိုးရ Breaky ရဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးကိုအောင်ကတွေ့ဆုံမေးမြန်းထားပါတယ်။နားဆင်ကြည့်ပါခင်ဗျာ။
စောနေတာဝင်ခင်ဗျာဒီမှာပေါ့လေဒီပြီးခဲ့တဲ့ရက်ပိုင်းတော့ဝက်စကွန်ဆင်မှာဒီကရင်မျိုးသားတွေရဲ့အဖွဲ့ပေါ့နော်ဒီကလိုကွဲဟိုအဖွဲ့ကနေပြီးတော့ဒီဂီတဖြောဖြောပွဲလုပ်သွားတယ်လေ။ဘာကြောင့်ဒီဂီတဖြောဖြောပွဲကျင်းပခဲ့လဲဆိုတဲ့အကြောင်းကိုအရင်ပြောပြပေးပါလား
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမြန်မာပြည်ကနေလာတဲ့ကျွန်တော်တို့ဒီကလိုကွဲတိုင်းသာ အနုပညာအဖွဲ့တယ်ပေါ့နော်ဘာဖြစ်လာတော့ကျွန်တော်တို့ဒီဒီမိုဝကီဝစ်ကိုစင်ပြည်နယ်မှာလည်းကျွန်တော်တို့ကရင်တိုင်းဒါများစွာနဲ့တခြားလူမျိုးတိုင်းဒါများစွာရှိတဲ့အခါကျတော့ဒီလာရောက်ဖြစ်ပြရခြင်းအကြောင်းရင်းတရားဖန်တီးလာတယ်ပေါ့ဗျာဝမ်းလည်းဝမ်းသာပါတယ်ပထမဆုံးအနေနဲ့တို့ဒီမြန်မာပြည်ကနေလာပြီးတော့ဖြောပြခွင့်ရအတွက်ဒီအမေရိကန်ခရူးစင်ပေါ့ဗျာ
အဆူတော်ကြီးတော်တော်များများကိုဒီကနေ့စပွန်ဆာပေးပြီးတော့ခေါ်ပြီးတော့ဂီတဖြောပြပွဲတွေလုပ်ကြတာပေါ့အခုဒီစောနေတာဝင်းတို့ဟိုလုတ်တဲ့ဒီဂီတပွဲကြတော့အထူးသဖြင့်ဒီကရင်တိုင်းရင်းသားတွေကြီးပဲဟိုတီးတန့်ဖြောပြပွဲလုတ်တာဟိုဆိုတော့ဟိုဘာကြောင့်ဒီဂီတရမုံငွေပွဲလေးဖြောပြပွဲလေးဒီလိုစိတ်ကူးမျိုးနဲ့လုတ်ဖြစ်လဲဆိုတာကိုနည်းနည်းပြောပြပေးပါလား
အဝေကဗျာအတိအကျတော့ကျွန်တော်တို့ဒီရင်ဆိုင်တွေ့ကြုံနေရတဲ့မပါပြည့်ဟိုပညာရေးအခြေအနေနဲ့နယ်စပ်ဒီသားလောက်မှာဟိုဖြစ်ပြနေတဲ့နိုင်ငံရေးအခြေအနေရဲ့ပညာရေးလောကကိုပြန်လည်ပြီးတော့ထူထောင်နိုင်ဖို့ရအလုံးကဒီမှာရှိတဲ့တိုင်းဒေသမျိုးများစွာနဲ့ပူးပေါင်းပြီးတော့ပေါ့လေကျွန်တော်တို့ဒီကိုယ့်ရဲ့စိတ်ကူးစိတ်ညံလေးနဲ့ပေါ့လေစဉ်းစားပြီးတော့တွေ့လို့ဖြစ်သွားတာပါ
Wisconsin ပြည်နယ်ဒီ Milwaukee မြို့မှာပေါ့เนาะမြန်မာနိုင်ငံကလာရောက်အခြေချနေထိုင်တဲ့သူတွေရာခိုင်နှုန်းတော်တော်များများရှိတာဆိုတော့ဟိုလာပြီးတော့အားပေးကြတဲ့သူတွေများလားဒီပွဲအောင်မြင်ရဲ့လားခင်ဗျ
ာအာကျွန်တော်အနေနဲ့တော့ဗျာ face ပြီးတော့အောင်မြင်တဲ့ပွဲလို့ကျွန်တော်ကုန်ယူမဆုံးလို့ဖြစ်နေပါတယ်ခင်ဗျာ185တော့လာရောက်အားပေးကြတာခင်ဗျာကျွန်တော်တကယ်လေးကိုလည်းဟိုကွင်းအပြည့်ပါပဲဗျာပမာပြည်ဆိုတော့ရုပ်ပေါက်ကွဲတယ်ပေါ့ဗျာ
Milwaukee ဖြောပြပွဲမှာအဆိုတော် breaky တီးဆိုဖြောပြသွားတဲ့သချင်းတစ်ပုတ်ပါအမေရိကဂီတခီးစဉ်နဲ့ပတ်သက်ပြီးမြေးမြန်းရမှာတော့သူကအခုလိုစပြောပြပါတယ
် current music band ပေါ့နော် band ဖြစ်တဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံကကလုတ်ကွဲ music team နဲ့လာရောက်ခြင်းဖြစ်ပါတယ
်ဟိုဒီခီးစဉ်မှာဟိုဂီတဖြောပြပွဲတွေဘယ်မျိုးတွေမှာလှုပ်သွားဖို့ရှိလဲခင်ဗျ
ကျွန်တော်တို့အခုဆိုရင်တော့ခီးတဝက်လောက်ပြည့်နေပါပြီအခုကျွန်တော်တို့ကအခုတလားခွဲလောက်ဖြစ်သွားပြီကျွန်တော်တို့ဘာလောက်တွေကနေကျွန်တော်တို့ရောက်နေတာပေါ့
ဟိုအခုကတော့ Wisconsin မှာပေါ့လေဆိုတော့ဟိုနောက်ထပ်ဒီဘယ်ပြည်နယ်တွေကိုသွားပြီးတော့ဖြောပြဖို့ရှိပါလဲခင်ဗျ
နောက်ထပ်ကျွန်တော်တို့ဒီ Minnesota နောက်တည့်နေနေဆိုကျွန်တော် Minnesota ဘက်သွားမှာပါဟုတ
်ဆိုတော့ဒီအမေရိကမှာရောက်နေတဲ့အချိန်မှာရောဟိုကျွန်တော်တို့ဒီမြန်မာပြည်ကအနေထားနဲ့မတူတဲ့ဟိုအနေထားလေးတွေပေါ့လေဆိုတော့ဘာတွေကိုအကဲခတ်မိတာရှိလဲခင်ဗျ
ဒီမှာတော့နေရာထိုင်ရတာတော့ဟိုဘယ်လိုပြောမလဲကျွန်တော်ပမာမီနဲ့ဆိုရင်တော့အများကြီးကွာတော့ဗျာဒီမှာတော့ American Dream ဆိုတော့ American Dream ကတည်တဲ့အတိုင်းပဲလေအားလုံးအဆင်ပြေချောဝေးဆောင်နဲ့နေထိုင်လို့ရအောင်တို့ရဲ့ဒီအိမ်မက်ပေါ့နော်အိမ်မက်ကအကောင့်ထဲပေါ်ပြီးသားဖြစ်နေပြီအဲကျွန်တော်ပမာနိုင်ငံမှာတော့ဘာဖြစ်ဖြစ်ကျွန်တော်စားဝတ်နေအတွက်အများအယုံကလှူရှာနေရတဲ့လူတွေတော့ကွာတော့ဗျာဘာဖြစ်ဖြစ်ကျွန်တော်လည်းအဲ့လိုမျိုးဒီနေနိုင်မယ်စားနိုင်မယ်နော်အဲ့လိုမျိုးအတူတူအေးစီစီအေးချမ်းနေနိုင်မယ်ဆိုရင်ကျွန်တော်တို့လည်းအဲ့လိုဝင်နေချင်တာပေါ့ဒါပေမဲ့ဒီအမေရိကန်ကတော့ကြာပြီပေါ့နော်သူတို့ရဲ့ dream ဆိုတော့သူတို့ကအောင်မြင်နေပြီဟုတ်အဲ့ဒါလေးတော့ကြာချာတွေ့ရတယ
်ဟုတ်ကဲ့ဟိုကိုဘရိတ်ကြီးတို့တခြားရောနောက်ထပ်ဟိုဗာမြက်ဖြည့်ဆက်ပြီးတော့ပြောချင်တာတွေရှိပါလားခင်ဗျအ
ဲ့ကျွန်တော်ကတော့ဘာပဲဖြစ်ဖြစ်လေကျွန်တော်တိုင်းရင်းသားလေးအဲ့လိုမျိုးဒီဒုက္ခရောက်နေမဲ့အစားပေါ့နော်ဘာပဲဖြစ်ဖြစ်ကျွန်တော်တို့စီစီလုံးလုံးလေးနဲ့ပြန်နေမယ်ဆိုလို့ရှိရင်အဲ့တော့ကျွန်တော်တို့ဒီမိုကရေစီနဲ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီနဲ့အတူကျင့်သုံးပြီးတော့နေထိုင်မယ်ဆိုလို့ရှိရင်တော့အားလုံးစင်ပြမယ်လို့ကျွန်တော်ကြည့်ပါတယ်။ဒီအောင်ထင်အောင်မေးတော့အားလုံးစင်ပါ။စင်အောင်ထင်အောင်မေးဝိတ်ပါ။ဒီအောင်ထင်အောင်မေးတော့အားလုံးစင်ပါ။မေးလေဒီဝိတ်ပါ။
မေဝါကီမြို့မှာနေထိုင်သူနေရာကဂျာနယ်ထုတ်ဝေနေတဲ့ကိုဖီတောင်းကတော့သူတို့မြို့မှာပထမဆုံးကျင်းပတဲ့ဂီတဖြော်ပြပွဲမှုတွားရောက်အားပေးခဲ့တယ်လို့ဆိုပါတယ်။
ကျွန်တော်တို့မြို့မှာပထမဆုံးစီစဉ်ပြီးတော့အဲ့မြတ်ဂီတဖြော်ပြပွဲပေါ့နော်။အဲ့ကမြို့ကြီးအလုံးတော့တက်ချောင်းတာပေါ့နော်။ကျွန်တော်တို့ဒီမှာရှိတဲ့မြို့ခန့်တွေကအမှဖိတ်တုပ်မရှိသေးတဲ့အတွက်အလုံးကမြို့လက်ပြီးတော့သွားကြတယ်ပေါ့လူလူပပနဲ့
ဆိုတော့ဒီကရင်မျိုးသားတွေကျင်းပပွဲဆိုတော့ဒီကရင်တချင်းတွေပဲဆိုတာများမှာပေါ့
အဓိကကတော့သူတို့ကရင်တချင်းကိုဥစားပေးပြီးတော့ဆိုပါတယ်တိုးတော့လည်းဗမာပြည်သက်တဲ့တခြားတိုင်းသားတွေလည်းရှိတဲ့အတွက်ဟိုတခြားဗမာလူတချင်းကိုငါးဘုတ်လောက်တော့ချော်ပြည့်ခဲ့တယ်လို့ပြောရမှာပေါ့ကျွန်တော်တို့
အဝစ်ကွန်ဆင်မှာဒီပေါ့နော်လစဉ်ငွေကြေးစုပြီးတော့ပေါ့နော်မြန်မာနိုင်ငံကလိုအပ်တဲ့နေရာတွေကိုထောက်ပံ့နေတဲ့အစီအစဉ်တွေလည်းရှိတာပေါ့ဆိုတော့အခုလည်းပဲဒါနေဆက်မှာရှိတဲ့ဒီတိုင်းရင်းသားကလေးငယ်တွေရဲ့စာသင်ကျောင်းအတွက်ဟိုရမုံငွေရှာဖွေတဲ့အနေနဲ့ဂီတဖျော်ဖြေပွဲကျင်းပတာဆိုတော့ဒီပြပောက်ရုံမြန်မာတွေအနေနဲ့အခုလိုမျိုးစုစုစည်းစည်းနဲ့ဟိုလှူဒန်းကြတာလဲဆိုတဲ့အကြောင်းလေးကိုပြပြပေးပါအောင
်အဓိကပြောရရင်ကျွန်တော်တို့ဒီပမာရှိနေတဲ့လူတွေကိုလှုပ်နှိုးလိုက်တဲ့တစ်ချက်ဒီရေဘေးဖြစ်တော့ပေါ့နော်ကျွန်တော်တို့ဒီနေ့မှတော်တော်လေးကိုဒီပြဿနာနဲ့ကြုံတွေ့ရတော့ပမာပြီးဟိုကျွန်တော်တို့လက်ရှိအုပ်ချုပ်နေတဲ့အစိုးရတွေရဲ့ကူညီပတ်ပုံမှုကရမုံရှိဘူးမလုံလောက်ဘူးထင်တဲ့အတွက်ကျွန်တော်တို့ဒီပါမရှိနေတဲ့လူတွေကပို့ပြီးတော့အထောက်အပံ့ဖြစ်အောင်ဆိုတဲ့ယူရဲ့ channel ကျွန်တော်တို့အဲ့ဒီဖက်တွေဖက်ပြီးတော့ကူညီဖြစ်တာပ
ါဟိုလစဉ်ကြီးပေါ့တစ်လောက်5ဒေါ်လာလောက်စုပြီးတော့ဒီလိုအပ်တဲ့နေရာတွေကိုကူညီမယ်ဆိုတဲ့အစီအစဉ်ရောအောင်မြင်မှုရောရရလား
ကျွန်တော်တို့ပထမဆုံးရေးပေးဖြစ်တော့ဒီနှစ်မှာငွေအားတပေါင်းလောက်ကိုဝင်လိုက်နိုင်တယ်အဲ့ဒီအစပြီးတော့ကျွန်တော်တို့အားလုံးလစဉ်အဲ့လိုမျိုးနိုင်တယ်လောက်ကိုရဲ့မသိတာတဲ့ဝင်ငွေလေးရနေပြီးတော့အံပေါ်ငွေချက်ထည့်ပြီးတော့နိုင်နေစိတ်ပဝင်စားတဲ့လူတွေပေါ့နော်။5ဒေါ်လာ5ဒေါ်လာစုစားပြီးတော့ဖွင့်ပြီးတော့ကျွန်တော်တို့လုပ်တဲ့အတွက်အခုအဖွဲ့ဝင်မှတော့အရာကျော်လောက်တော့ရှိပါသေးတယ
ဒါကတော့ကိုအောင်အောင်စီစဉ်တင်ဆက်ထားတဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်ကိုမြန်မာစံတော်ချိန်နေ့စဉ်ည9:00နာရီတိုင်းမှာ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေမျက်မှောက်ရေးရာအားစားနဲ့ကျန်းမာရေးသိပ္ပံပညာဉာဏ်ပြားဒီတာအမှုပညာဖော်ပြရင်းနဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုရှုစားကြရမှာပါ။ဒါ့အပြင်တပတ်အတွင်းထူးခြားတဲ့သတင်းတွေကိုစနစ်တနင်္ဂနွေမှာထုတ်လွှင့်နေတဲ့ရုပ်မြင်သံကြား magazine အစီအစဉ်မှာပြန်လည်တင်ဆက်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကို Asiaset 7 Jodu ကနေထုတ်လွှင့်နေတာပါ။ဖော်ပြပါ Jodu စလောက်အချက်လက်တွေအတိုင်းနေရာမရွေးဖတ်ယူကြည့်ရှုနိုင်ပါတယ်။အစီအစဉ်တွေကိုနေပိုင်းရောညပိုင်းမှာပါအချိန်ချင်းပြန်လည်ထုတ်လွှင့်ပေးနေပြီးဝေဖန်အကြံပေးမယ်ဆိုရင် bomis@voanews.com email ကိုပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုရှုစားအားပေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ VOA American တန်ကနေ2015ခုနှစ်ဇန်နဝါရီလ5ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်အောင်စုWashington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ2432နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အိမ်နောက်တက်နှုတ်သေးတဲ့မိသားစုတစုမှာမိခင်တယောက်သေဆုံးသွားရင်အဲ့ဒီမိသားစုအတွက်တော့ကံဆိုးတာပဲဖြစ်ပါတယ်မိခင်တယောက်ကလေးမွေးပွားချိန်မှာသေဆုံးသွားရင်အဲ့ဒီမွေးကင်းစကလေးငယ်ရဲ့အသက်ရှင်နိုင်ခွင့်အခွင့်အလမ်းဟာဆယ်ဆလောက်ကျဆင်းသွားပါတယ်အဲ့ဒီကလေးငယ်နဲ့သူ့ရဲ့မွေးချင်းညီအကိုမောင်နှမတွေအတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့ကြောင်းနေနိုင်တဲ့အခွင့်အလမ်းသိရှိမှမဟုတ်သလိုမိသားစုတစ်ခုလုံးအတွက်လည်းစီးပွားရေးကြက်တဲမှုပိုးပြီးရင်ဆိုင်ရွယ်ရှိပါတယ်အချိန်နှစ်မိနစ်တိုင်းလိုလိုမှာကိုဝန်ဆောင်နေစဉ်ဒါမှမဟုတ်ကလေးမွေးပွားစဉ်အတွင်းမှာမိခင်တယောက်နှုန်းလောက်တည်ဆုံမှုရှိပါတယ်တည်ဆုံမှုရဲ့ထက်ဝက်ကျော်ကိုအာဖရိကဆဟာရာသဲကန်ဒရာတောင်ပိုင်းမှာတွေ့ရပါတယ်ဒါကြောင့်မိခင်တွေရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်ဆိုပြီးမိခင်တွေကိုကူညီပေးတဲ့အဖွဲ့အစည်းတွေဖြစ်ကြတဲ့ Every Mother Counts အဖွဲ့ Mac for Mothers တတိပုဂ္ဂလအဖွဲ့ American သားဖွားမိရကောလိပ်တို့နဲ့အတူ American နဲ့ Norway ဆိုရတို့ပူးတွဲပြီးတော့ Saving Mother Giving Life ဆိုတဲ့အစီအစဉ်တရားကို2012ခုနှစ်ဇွန်လမှာစတင်လှုပ်ဆောင်ခဲ့တာပါ
Saving Mothers Giving Life ဟာကလေးမွေးဖွားစဉ်နဲ့ကိုယ်ဝန်ဆောင်ရှင်မျိုးသမီးတွေအသက်အန္တရာယ်စိုးရိမ်ပွေရာရှိတဲ့နေရာတွေကကျန်းမာရေးစောင့်ရှောက်မှုတိုးတက်ကောင်းမွန်ဖို့နဲ့မိခင်တေပြောက်နှုံတဝက်အထိကျဆင်းသွားအောင်လှုပ်ဆောင်ပေးတဲ့ငါးနှစ်တာအစီအစဉ်တစ်ခုဖြစ်ပါတယ်ဒီစီဇန်ကိုယူဂန်ဒါနိုင်ငံနဲ့ဇမ်ဘီယာနိုင်ငံတွေထဲကမြို့နယ်၄မြို့နယ်မှာစတင်အကောင့်တွေပေါ်လှုပ်ဆောင်နိုင်ခဲ့ပါတယ်။အမျိုးသမီးတွေကလေးမွေးချိန်မွေးဖွားနေတုန်းနဲ့မွေးဖွားပြီးပထမ48နာရီအတွင်းကာလတွေမှာမိခင်တည်ဆုံမှုဟာ3ပုံ2ပုံလောက်ရှိတတ်ပြီးမွေးကင်းစကလေးငယ်တည်ဆုံနှုန်းထက်ဝက်လောက်ရှိတတ်ကြလို့ဒီအချိန်တွေအတွက်ဦးစားပေးလှုပ်ဆောင်တာဖြစ်ပါတယ်။အစောပိုင်းစီရင်ခံစာတွေရဲ့ဖော်ပြချက်အရအဲ့ဒီအစီအစဉ်ဟာအောင်မြင်မှုရှိတာမို့2014ခုနှစ်မှာဇမ်ဘီယာနိုင်ငံထက်ကမြို့နယ်12ခုမှာထပ်မံတိုးချဲ့လှုပ်ဆောင်နိုင်တယ်လို့ယူဂန်ဒါနိုင်ငံထက်ကမြို့နယ်6ခုမှာလည်းတိုးချဲ့လှုပ်ဆောင်နိုင်ခဲ့ပါတယ်။အခုဆိုရင်အဲ့ဒီအစီအစဉ်ကချမှတ်ထားတဲ့အတိုင်းအတာရဲ့တဝက်အထိလှုပ်ဆောင်နိုင်တယ်လို့ရက်လတွေကလည်းအမှန်ကန်ကောင်းမွန်နေပါတယ်။ဒီအစီအစဉ်စတင်လှုပ်ဆောင်တဲ့အချိန်ကစပြီးယူဂန်ဒါနိုင်ငံမှာဌာနဆိုင်ရာစီးရင်ရမိခင်အသေးပြောင်းနှုန်း45ရာခိုင်နှုန်းအထိကျဆင်းသွားခဲ့တယ်လို့အားကောင်းတဲ့သင်တန်းပေးမှုနဲ့ပညာပေးလှုပ်ရှားမှုတွေကြောင့်လည်းလူမှုအတိုင်းဝိုင်းထဲမှာ47ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ကိုမွန်ဆောင်မိခင်သေဆုံးမှုနဲ့ပတ်သက်တဲ့ဌာနဆိုင်ရာစီးရင်ကတော့ဇမ်ဘီယာနိုင်ငံကဆေးရုံတွေဆေးကန်းတွေကိုစုလိုတာဖြစ်ပြီးတမတ်မြွနယ်တွေမှာ53ရာခိုင်နှုန်းကျဆင်းသွားခဲ့တာဖြစ်ပါတယ်။အရင်တုန်းကဆေးရုံဆေးကန်းတွေကိုကလေးမွေးဖို့လာသူ63ရာခိုင်နှုန်းပဲရှိပေမဲ့အခုအစီအစဉ်ကြောင့်ရာနှုန်း90လောက်ထိရှိလာပြီဖြစ်ပါတယ်။ဒီလိုအောင်မြင်တဲ့ရလတွေကြောင့်အခုဆိုရင်ကဘာမှာမွေးကင်းစကလေးငယ်၄ပုံ2ပုံတည်ဆုံပြီးမိတွင်းမိခင်တည်ပြောက်နှုန်း14ရာခိုင်နှုန်းရှိတဲ့နိုင်ဂျီးရီးယားနိုင်ငံမှာဒီပူးရဲလုပ်ငန်းအစီအစဉ်ကိုတိုးချဲ့လှုပ်ဆောင်နေပါတယ်။နိုင်ဂျီးရီးယားရှစ်တောင်မဲ့ပြည်နယ်ဖြစ်တဲ့ Cross River ပြည်နယ်မှာအဓိကထားလှုပ်ဆောင်မှာပါ။ကလေးမွေးဖွားစဉ်အသက်ရှင်နေနိုင်ခွင့်ဟာကံကြမ္မာကြောင့်ဒါမှမဟုတ်နေထိုင်တဲ့နေရာဒေသကြောင့်ဒါမှမဟုတ်ကို့မှာငွေကြေးဘလောက်ရှိတယ်လဲအပေါ်မှာမူတည်တာမဟုတ်ပါဘူးဒါကိုလက်တွေ့အကောင့်ထည့်ဖော်နိုင်ဖို့ကျွန်တော်တို့အတူတကွလက်တွေ့လှုပ်ဆောင်နိုင်ပါတယ
်မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်ဟုတ်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ခင်ဗျာ
။အီရန်နိုင်ငံတေဟီရာမြို့တော်မှာရှိတဲ့ Saudi Arabia တန်ရုံကိုဆန္ဒပြသူတွေကစီးနင်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက် Saudi အစိုးရကအီရန်နဲ့တန်တမာအဆက်အသွယ်ဖြတ်တောက်လိုက်ပြီးတဲ့နောက်မှာ Saudi ရဲ့မဟာမိတ်နိုင်ငံတွေကလည်းအီရန်နဲ့တန်တမာအဆက်အသွယ်ဖြတ်တောက်လိုက်ကြပြီဖြစ်ပါတယ်။တနအုံပြကြတဲ့အကြမ်းဖက်မှုထိန်းချုပ်ရေးအတွက်သမရရဲ့အမိတ်ကြေညာချက်တွေကိုအမေရိကန်သမရဘာရက်ကိုဘားမားကထုတ်ပြန်ခဲ့ပေမဲ့သူ့အနေနဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒုတိယပြင်ဆင်ချက်အရလက်နက်ကင်ဆောင်ခွင့်ဖြစ်တဲ့အမေရိကန်နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောပါတယ်။အင်ဂျီရောကတင်းလာနေမှာကြေညာခဲ့တဲ့အရေးယူဆောင်ရွက်ချက်တချို့တွေအနေနဲ့နောက်ကျောင်းရာသဝင်စစ်ဆေးမှုတိုးချဲ့ခြင်း၊ပုံမှုထျောက်တဲ့တနတ်ထိန်ချုပ်မှုဥပဒေပြဋ္ဌာန်းခြင်း၊စစ်ရောဂါကုသမှုတိုးမြှင့်ရေး၊တနင်္ဂနွေဆိုင်ရာနောက်ကျောင်းရာသဝင်စစ်ဆေးစနစ်ကိုအစီရင်ခံခြင်း၊တနတ်အသုံးပြုမှုဘေးအန္တရာယ်ပုံမှုကင်းရှင်းတဲ့နည်းပညာ၊သုတေသနပုံမှုလုပ်ဆောင်ခြင်းတို့ပါဝင်ပါတယ်။အနယ်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အစိုးရကိုဥဆောင်တဲ့အခါပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့အကြောင်း NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာတဲ့အခါမှာလှုပ်ဆောင်ရမယ့်ပထမဆုံးတာဝန်ဟာငြိမ်းချမ်းရေးတည်ဆောက်ဖို့ဖြစ်ပြီးတကယ်ထျောက်တဲ့ငြိမ်းချမ်းရေးညီလာခံတစ်ခုကျင်းပသွားမယ်လို့ရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့68ကြိမ်မြောက်လွတ်လပ်ရေးနှစ်အခမ်းအနားမှာဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားသွားတာပါ။တရုတ်နိုင်ငံအစုရှယ်ယာဈေးမှာအစုရှယ်ယာပိုင်ရှင်တွေကအစုရှယ်ယာတွေကိုရောင်းချမှုတွေများပြားလာ။ဥရောပတိုက်မှာအစုရှယ်ယာဈေးတွေကျတာနဲ့အရှေ့လယ်ပိုင်းဒေသမှာတင်းမောမှုတွေဖြစ်ပေါ်နေတာတွေကြောင့်အမေရိကန်နိုင်ငံကအစုရှယ်ယာဈေးတွေတင်းလာနေကတိတိတသာကျဆင်းသွားခဲ့ပါတယ်ခင်ဗျာ
။သတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကဥဆံမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။VOE American တမန်မနက်ဖတ်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့ဒေါက်တာရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.